တော့ဆင်မာတို့ခုနကပြောလိုက်တဲ့အနန္တရတမန္တရပစ္စည်းကစိတ်တွေဇက်တိုက်ဇက်တိုက်ဖြစ်တာကိုပြရတယ်နော်တစိတ်ချုပ်သွားရင်နောက်တစိတ်ဖြစ်တယ်တစိတ်နဲ့တစိတ်ကြားဘာမှဂျာမချဘူးဆိုတော့အာယုန်နဲ့ဒွါရနဲ့တိုက်တဲ့အချိန်မှာဖြစ်တဲ့စိတ်တွေမှာအရင်ဆုံးကစင်ရင်စိတ်လာတိုက်တဲ့အာယုန်ကရူပါယုန်နဲ့စက္ခုဒွါရဆိုရင်စင်ကျင်စိတ်မြင်သိစိတ်လက်ခံစိတ်စုံစမ်းစိတ်ဆုံးဖြတ်စိတ်ကောင်းကောင်းခံစားထက်မှန်ခံစားဟုတ်ပြီနော်တကယ်လို့သောတဒွါရနဲ့တတ္တယုံနားနဲ့အတန်နဲ့ဆိုရင်စင်ញင်စိတ်ဇာတိစိတ်လက်ခံစုံစမ်းဆုံးဖြတ်ကောင်းမကောင်းခံစားเนาะထက်မှန်ခံစားသွားမှာပေါ့ပြီးရင်အတန်နဲ့ပုတ်တော်ပဲနဲ့အနံ့နဲ့နှာခေါင်းနဲ့ဆိုရင်ဒီကနေစင်ញင်စိတ်နံတိစိတ်တို့သွားမယ်ဒါမှတ်မိပြီဆိုရင်ဆရာမကိုနည်းနည်းကုညီရလိမ့်မယ်နာမည်လေးတွေသိချင်တယ်ဆရာမတို့နာမည်အစ်စ်ပေးထားတဲ့နေရာစင်ញင်စိတ်ကိုဓာတ်နဲ့ပြောမယ်เนาะဘာဓာတ်စိတ်လဲစင်ញင်စိတ်ဒီစင်ញင်စိတ်ကလက်ခံစိတ်ကဒီမနောဓာတ်စိတ်မှတ်မိရဲ့မှတ်လားအဲဆိုရင်ဒါကိုဆရာမတို့ကြည့်မယ်မနောဓာတ်စိတ်ဟုတ်ပြီညင်သီးစိတ်ဒါလည်းမနောဓာတ်စိတ်ဟုတ်တယ်နော်ဒါဆိုရင်မနောဓာတ်စိတ်ဟုတ်ပြီကဲညင်သီးစိတ်ဆိုရင်စကုဝေညင်စိတ်ဟုတ်တယ်လားစကုဝေညင်စိတ်ဆိုစကုဝေညာဏဓာတ်လို့ခေါ်တယ်မှတ်လားဟုတ်ပြီနော်စကုဝိညာဏဓာတ်ကြာတိစိတ်ဆိုရင်သောတာဝိညာဏဓာတ်နန္တိစိတ်ဆိုရင်ဃာနဝိညာဏဓာတ်စာတိစိတ်ဆိုရင်စိန်ဟွာဝိညာဏဓာတ်ထိတိစိတ်ဆိုရင်ကာယဝိညာဏဓာတ်လက္ခဏာကမနောဓာတ်စုံစမ်းစိတ်ကမနောဝိညာဏဓာတ်ဟုတ်တယ်နော်ဆုံးဖြတ်တာလဲမနောဝိညာဏဓာတ်ဇောကလဲမနောဝိညာဏဓာတ်ဒါဆိုရင်ဆ iam ကနည်းနည်းလေးစမ်းအောင်ဒါကိုမြင်ပြီနော်မြင်ပြီဆိုရင်ဒီစုံစမ်းနာရောဆုံးဖြတ်တာရောဒါတွေအကုန်လုံးဒီမနောဝိညာဉ်စိတ်ဆိုတော့အခုဒါစုံစမ်းနာမှာပဲရက်လိုက်မယ်မနောဝိညာဏဓာတ်မနောဝိညာဏဓာတ်စိတ်ပေါ့ဟုတ်တယ်နော်မနောဝိညာဏဓာတ်စိတ်ကဲအဲ့တော့ဒါဆိုလဲမနောဝိညာဏဓာတ်ဆိုတော့မြတ်စွာဘုရားကစင်ញင်စိတ်ကလေးကအဲ့ကြာကြီးဖြစ်တာမဟုတ်ဥပက္ခဏထိခဏဘင်ခဏဥပတ္တိပင်ဖြစ်တည်ပြည့်ဆိုပြီးတော့ချုပ်သွားတာ ਨੇ မြင်သိစိတ်စကုဝိညာဉ်လေးကဥပတ္တိပင်လို့ဖြစ်လာတော့စင်ခြင်းစိတ်ကလေးဥပတ္တိပင်လို့ချုပ်သွားတဲ့အချိန်မှာဒီဘက်ကမြင်သိစိတ်ကဥပတ္တိပင်လို့ဖြစ်လာဖြစ်တော့မြင်သိစင်ခြင်းစိတ်နဲ့မြင်သိစိတ်ကြာဘာမှမချောင်းတခါမြင်သိစိတ်လေးကဥပတ္တိပင်ရဲ့လို့ချုပ်သွားရင်လက်ခံစိတ်ကလေးကဥပတ္တိပင်လို့ဆိုဒီဘက်ကဘင်းဆိုတဲ့ချုပ်တာ ਨੇ ဒီဘက်ကဥပတ်ဆိုပြီးဖြစ်တဲ့ကြဘာမှမချားတာကိုပဲအနန္တရလို့ဟောမှာဟုတ်လားအဲ့ဒါကိုပဲနောက်တနည်းတခြားတတ္တဝါတွေနတ်လူမြတ်မာတချို့အိန္ဒိယတွေကမတူဒါလို့ပြောရင်ဘဝင်မကြောက်နောက်တစ်မျိုးပြောရင်နားလည်သွားတယ်လို့ပဲဒါကြောင့်တမန်နန္တရလို့ထပ်ဟောတာဒါဆိုတော့အခုဒါကိုမြင်အောင်ဆိုတော့ပဋ္ဌာန်းနေနဲ့ပူဇော်တဲ့အခါမှာစိတ်တွေမှာဒါတွေကိုမြင်သွားပြီးရင်ဒီစိတ်ကိုခဏဖြတ်မယ်ပဋ္ဌာန်းပူဇော်တဲ့အခါလွယ်တဲ့ထေရှားပေါ်လွင်တဲ့နေရာအနေနဲ့ဟာလာမျိုးမျိုးသွားလို့ရတဲ့နေရာလေးအနေနဲ့ဒီစိတ်ကမြင်သိစိတ်ကလက်ခံစိတ်ကစုံစမ်းစိတ်ကလေးကိုဟာလာတနေရာတို့ပြရင်အကုန်ပြောဆိုဒီစိတ်လေး၃မျိုးမြတ်စွာဘုရားတို့ပြမယ်စကုဝိညာဉ်စိတ်ကလေးချုပ်သွားရင်မနောဓာတ်စိတ်ဖြစ်ပါမယ်စကုဝိညာဉ်နဲ့မနောဓာတ်စိတ်ကြဘာမှမချတာဘူးပဲစကုဝိညာဉ်စိတ်သည်သူချုပ်သွားခြင်းအဖြစ်စัจဝရမင်းကြီးနတ်ရွာဆန်ခြင်းအဖြစ်တာကြီးနတ်တက်တယ်လို့ပဲစကုဝိညာဉ်စိတ်ကလေးချုပ်သွားတာနဲ့မနောဓာတ်စိတ်လေးကဖြစ်လာတဲ့အနေအမှာစကုဝိညာဉ်စိတ်နဲ့မနောဓာတ်စိတ်သည်အနန္တရတ္တိပဲဒါကိုပဲနောက်တနည်းပြောရင်တမန္တန္တရတ္တိပဲခေါ်လိုက်မယ်စကုဝိညာဉ်စိတ်လို့ပြောရင်စိတ်ကြီးပဲလားဘာပါမှလဲစိတ်တိတ်ပါမယ်ဆိုတဲ့ idea ကိုတိကိုတိနေရမယ်ဒါဆိုရင်စကုဝိညာဉ်စိတ်လို့ပြောရင်ဘာပါပါမယ်စိတ်တိတ်ပါမယ်လို့ပြောရင်စကုဝိညာဉ်စိတ်ကလေးနဲ့စိတ်တိတ်တွေချုပ်သွားရင်တံပရိဆိုင် sorry လက်ခံစိတ်ဆိုတဲ့မနောဓာတ်စိတ်လက်ခံစိတ်ကိုပါဠိလိုတံပရိဆိုင်လို့ခေါ်တယ်နော်အခုသားတို့သမီးတို့ရှုပ်မှာဆိုလို့ဆရာမမနောဓာတ်စိတ်လို့ပဲပြောထားတာဟုတ်ပြီနော်ဒါဆိုရင်အဲ့ဒီလက်ခံစိတ်ကလေးနဲ့စိတ်တသိတွေဖြစ်မယ်ဒီနေရာမှာရှေ့စိတ်မြင်သိစိတ်နောက်စိတ်လက်ခံစိတ်တနည်းအားဖြင့်ရှေ့စိတ်စကုဝိညာဉ်နာဓာတ်စိတ်စိတ်တသိနဲ့နောက်စိတ်မနောဓာတ်စိတ်စိတ်တသိတို့ဒီတစ်ခုနဲ့တစ်ခုကြားမချဆိုရင်အနန္တရဟလာကောင်းစွာ အကြမ်းမရှိပါလို့ပြောတော့တမန်နန္ဒရာအတူတူပဲဒါကိုပဲနောက်နားလေသွားရင်ဒီစိတ်ချုပ်သွားရင်နောက်ဒီစိတ်ချုပ်မှဒီစိတ်မရှိတော့မှနောက်တစ်စိတ်ဖြစ်တယ်လို့ပြောရင်အဲ့ဒါဒီစိတ်ဒီနတ်တိဒီစိတ်ကင်းကွာသွားမှနောက်စိတ်နေရာရလာရင်အဲ့ဒါဝိကတဒီနေရာလေးမှာ၄ပါးသောအကြောင်းတရားရှိတယ်အခုလောလောဆယ်နတ်တိနဲ့ဝိကတကိုခဏထားမယ်အနန္တရာနဲ့တမန္တရာကိုဒီကနေပြီးတော့ဆရာမတို့ဟောမယ်ဒါဆိုရင်စကုဝိညာဉ်စိတ်စကုဝိညာဏဓာတ်စိတ်နဲ့စေတသိက်လို့ပြောခြင်းစကုဝိညာဏဓာတုဟောဘာအဘရောဘာလာမလဲသူနဲ့ရှင်နဲ့စေတသိက်လို့ပြောခြင်းတန်ဒီအပေါင်းလေးကိုကြည့်တန်ပယုတ်တကားစဓမ္မဟောဟုတ်ပြီနော်ဟုတ်လားဟုတ်တယ်နော်စကုဝိညာဏဓာတုတန်တန်ပယုတ်တကားစဓမ္မသူတို့ပြီးသွားရင်ဘာလာမလဲမနောဓာတုယတံတံမျိုးတကနိသဓမ္မာနဒီစိတ်သည်စကုဝိညာဉ်စိတ်သည်မနောဓာတ်စိတ်ကိုဘာတတိနဲ့ပေးမလဲအနန္တရာပိစေယနာပိစေယောတမန္တန္တရာပိစေယနာပိစေယောနောက်တစ်ခါသူနဲ့အကြောင်းပြောမယ်ဖခင်ဒီလိုဒီလောက်ဆိုမမြင်ပါဆိုတော့ဒီစိတ်နဲ့ဒီဘက်စုံစမ်းစိတ်ကိုလည်းဆက်ဟောမယ်မနောဓာတုတံတံမြုပ်တကားစဓမ္မာမနောဝိညာဏဓာတုယတံတံမြုပ်တကားနိသဓမ္မာနံအနန္တရာပိစယေနပိစယောတမန္တရာပိစယေနပိစယောဟောတတ်သွားပြီအဲ့ဒီလိုမျိုးဟောသွားမယ်ဆိုစကုဝိညာဉ်စိတ်မနောဓာတ်စိတ်တွေ့မနောဓာတ်စိတ်ချုပ်သွားရင်မနောဝိညာဏဓာတ်စိတ်ဖြစ်မယ်ဆိုတာလေးပြောမယ်ဒီတိုင်းပဲသောတာဝိညာဉ်စိတ်ကလေးချုပ်သွားရင်မနောဓာတ်စိတ်ဖြစ်မယ်မနောဓာတ်စိတ်ကလေးချုပ်သွားရင်မနောဝိညာဏဓာတ်စိတ်ဖြစ်မယ်ခန္ဓာဝိညာဉ်စိတ်ကလေးချုပ်သွားရင်ခန္ဓာဝိညာဉ်စိတ်စေတသိက်တွေချုပ်သွားရင်မနောဓာတ်စိတ်စေတသိက်တွေဖြစ်မယ်မနောဓာတ်စိတ်စေတသိက်တွေချုပ်သွားရင်မနောဝိညာဏဓာတ်စိတ်စေတသိက်တွေချုပ်သွားလိမ့်မယ်ဟုတ်လားအဲဒီလိုပဲဇိမ်ဝဝိညာဏဓာတ်စိတ်စေတသိက်တွေချုပ်သွားရင်မနောဓာတ်စိတ်တွေဖြစ်မယ်ဆိုအဲ့လိုဟောသွားရင်နားလေလာတယ်ဟုတ်ပြီနော်အဲ့တော့ဒီနေရာမှာဆရာမတို့ကညာဆိုရင်းဆိုရင်းနဲ့သာရုသမီးတို့ပဋ္ဌာန်းကိုလည်းအလွတ်ရစေခြင်းနဲ့ဆိုတော့ဆရာမတို့ထူးခြားချက်ကလေးပြောမယ်စကုဝိညာဉ်ဒီဘက်ကစကုဝိညာဉ်စိတ်သည်အကြောင်းသူချုပ်သွားခြင်းအဖြစ်စကြဝဠာမင်းကြီးနတ်ရွာဆန့်ခြင်းအဖြစ်တားကြီးနန်းတက်လာသလိုပဲမနောဓာတ်စိတ်စေတသိက်တွေဖြစ်ရတယ်ဆိုတော့မနောဓာတ်စိတ်စေတသိက်သည်စကုဝိညာဉ်စိတ်ကလေးကနေရာဖယ်လိုက်တော့မှစကြဝဠာမင်းကြီးတက်တော်ထင်ရှားရှိနေသည်မြတ်တာကြီးတက်လို့မရဘူး तू မရှိခြင်းအဖြစ်တာကြီးနန်းတရဆိုတော့ तू ကနေရာဖယ်ပေးလိုက်ရတယ်ဆိုတော့ तू နဲ့ तू နဲ့ဂျားမှာလဲဂျားထဲမှာမချားတာဝဲအနန္တရတမန္တရမရှိဘဲနဲ့ကျေစုပြုရင်နတ်ထိကင်းသွားသွားရင်ဝိကတဆိုအကုန်လုံးကအဲ့ဒီ၄ပစ္စည်းပေါ့၄ပါးသောအကြောင်းတရားဒီစိတ်နဲ့စေတသိက်တွေမှာပဲတုံးတာဘယ်တိတိကျကျပြောရင်ရှေ့စိတ်စေတသိက်တွေချုပ်ရင်now say စေတသိက်တွေဖြစ်တာဆိုဒီပဋ္ဌာန်းကိုဟောရတယ်ဒီပဋ္ဌာန်းဆိုတဲ့အကြောင်းတရားကိုပြောတာပေါ့ပဋ္ဌာန်းဆိုတာပစ္စည်းပဲဟုတ်ပြီနော်ပစ္စည်းပစ္စည်းဥပံပြောတော့အဲ့တော့ဒီနေရာမှာသာရုသမီးတို့ကမှတ်ဖို့ပါစကုဝိညာဉ်စိတ်ကလေးချုပ်ရင်မနောဓာတ်စိတ်ဖြစ်ရတယ်စိတ်စေတသိက်တွေဖြစ်ရတယ်ဆိုစကုဝိညာဉ်စိတ်ဒီအကြောင်းဟုတ်လားဒီဘက်ကမနောဓာတ်စိတ်စေတသိက်ကအကျိုးမဟုတ်ဘူးလားအဲ့တော့ဆရာမတို့ကပဋ္ဌာန်းဟောရင်နည်းနည်းလေးရှာကဆိုတဲ့နေရာမှာအကြောင်းနဲ့အကျိုးမှာဆိုရင်းဆိုရင်းနဲ့ဘယ်နေရာလေးကြာရင်ဘောမမမသိတော့ဆရာမတို့ကဒီနားလေးမှတတိထားအကြောင်းလို့ပြောရင်စကုဝိညာဏဓာတုတန်တံမြုပ်တကားစဓမ္မဒါဆိုရင်ဒီတိုင်းပဲဆိုရယ်ဓာတုတန်တံမြုပ်တကားစဓမ္မဒီဘက်အကျိုးကြရင်မနောဝိညာဏဓာတုယဟောအကျိုးကြရင်ယဒီဘက်ကြရင်တန်တံမြုပ်တကားစဓမ္မမလာပဲနဲ့တန်တံမြုပ်တကားနိစဟောဆိုရင်အကျိုးဘက်မှာယနိစပါတယ်ခါလေးမှတ်တာအကျိုးဆိုရင်ယာနင်စအကြောင်းဘက်မှာဘာမှမပါဘူးဟုတ်ပြီနော်စကုဝိညာဏဓာတုရပ်လိုက်တယ်တန်အပေါင်းလေးကိုကြည့်လိုက်တော့တန်ပယုတ်တကားစဓမ္မဒါပဲရိုးရိုးလေးပဲအကျိုးဘက်ကြရင်မနောဓာတုဒါလည်းစိတ်ပဲဒါမှသူကြတော့ယာဟိုဒီလိုပဲခလေးလိုမှတ်တာပေါ့ပြီးအပေါင်းလေးကိုကြည့်လိုက်တန်တန်ပယုတ်တကားဒီမှာတော့ကစပဲဆိုတော့ဒီမှာကဓာတုစပဲ လွယ်လွယ်ပြောရင်ဆရာမလွယ်အောင်ပြောရင်ဒီနေရာလေးကြာရင်ဟုတ်လားဆရာမတို့လွယ်အောင်ပြောမယ်ဆိုရင်အင်းဒါလေးကိုမြင်သိစိတ်ကိုဆရာမခဏဖယ်လိုက်မယ်ဒီကြာရင်စိတ်ကြာရင်ဓာတုဟုတ်လားစေတသိက်ကြာလို့ရှင်လွယ်လွယ်ပြောမယ်နော်စဟုတ်ပြီနော်ကဲဒီဘက်အကျိုးဘက်ကိုသွားတဲ့အခါကြာရင်ဒီနေရာမှာဓာတုရာလို့ဆိုမယ်ဟုတ်လားစေတသိက်ကိုဆိုတဲ့အခါကြာရင်နိစတန်တန်မြို့တကနိစဒါဆိုရင်ဒီဘက်ကဓာတုစဒီဘက်ကဓာတုရာနိစဟုတ်တယ်မယ်နော်တခါ तू ကအကြောင်းဆိုရင်ဓာတုစဒီဘက်ကြာရင်အကျိုးဆိုရင်ဓာတုရာနိစအဲ့လိုဟောကြည့်လိုက်ရဟုတ်ပြီနော်စပြီးတော့အနန္တရပစ္စည်းအရင်ဟောလိုက်မယ်ပြီးရင်ဒီတကြောင်းကိုအနန္တရဟောပြီးရင်တခါလေနောက်တခါထပ်ဆိုပြီးတမန္တရတခါဟောကြည့်မယ်တကြောင်းမဲ့ရင်ဆိုမယ်ကဲပူဇော်ကြည့်ရအောင်အနန္တရပစ္စယောတိတမန္တရပစ္စယောတိနှစ်ခုတူမယ်ဟုတ်ပြီနော်အိန္ဒိယဇေယိုက်ပေါ်မူတည်ပြီးနှစ်မျိုးဟောပြီမယ်သဘောချင်းအတူတူပဲဒါဆိုရင်စဟောမယ်သကုဝိညာဏဓာတုတန်တန်မြုတ်တကသဓမ္မာမနောဓာတုယာတန်တန်မြုတ်တကနိသဓမ္မာနံအနန္တရာပစ္စယေနပစ္စယောတမန္တရာပစ္စယေနပစ္စယောမနောဓာတုတို့အကြောင်းဖြစ်သွားပြီတန်တန်မြုတ်တကသဓမ္မအကြောင်းဆိုတော့ဒီဟာမဆိုတော့ဒါနဲ့ပုံစံသွားမယ်ဟုတ်ပြီနော်ဒီဘက်ကူးပြီအကျိုးမနောဝိညာဏဓာတုယာတန်တန်မြုတ်တကနိသဓမ္မာနံအနန္တရာပစ္စယေနပစ္စယောသမန္တရာပစ္စယေနပစ္စယောဒါဆိုလောကကြီးမှာအကြောင်းနဲ့အကျိုးဆက်တဲ့အခါမှာအခုချိန်မှာအကြောင်းဖြစ်နေပေမဲ့တော်တော်ကြာသူကအကျိုးဖြစ်သွားနိုင်တယ်အကျိုးတရားလို့ပြောပေမဲ့တော်တော်ကြာအကြောင်းကပြန်ဖြစ်နိုင်မလားအဲ့တော့ဂျေဇုတော်ရှင်ပါမောက္ခချုပ်ဆရာတော်ဖခင်ကြီးကနားလွယ်လွယ်အောင်ပြောတယ်နော်ဆိုပါစို့တဲ့အမေလို့သူကပြောတယ်အမေကနေသမီးဆိုတာဖြစ်လာတယ်အဲ့တော့အမေလို့တဲ့သူသည်တစ်ချိန်လုံးအမေမဟုတ်ဘူးလေသူသည်သူ့အမေမရှိဘူးလားဟုတ်သူ့အမေဘက်ကနေကြည့်အမေသည်အမေသူ့အမေဘက်ကကြည့်သူသည်သမီးသူကိုတိုင်းသည်သမီးနေရာမှာပဲမနေဘူးသူလည်းအချိန်တန်အရွယ်ရောက်တော့အိမ်အောင်ပြုတော့အမေဖြစ်သွားပြီအဲ့တော့သူကနေသမီးမွေးသွားပြီသမီးအဲ့ဒီသမီးကလည်းအမြဲတမ်းသမီးပဲမနေဘူးအရွယ်ရောက်တော့သူကအိမ်အောင်ပြုသွားရင်အမေတော်တော်ကြာကြာရင်သူကသမီးပြန်မွေးတယ်ဆိုတော့အခုအမေသည်တစ်ချိန်ကသမီးဟုတ်လားဒါကြောင့်ပြောတယ်မှန်လားအခုရုပ်ရှင်ရိုက်တော့တမက်ဆိုတာဟုတ်လားဟုတ်ပါဘူးယောက်ခမဆိုတာအဲဆက်ပြောတာမှားသွားတယ်ယောက်ခမဆိုတာတခါကတမက်ပါဟုတ်လားအဲဒီလိုဥပမာပဲဒါပါလဲဆိုဇက်တိုက်ဇက်တိုက်ဇက်တိုက်သွားတာပဲဆိုအရင်တော့ရာဒီကြည့်လို့ရှိရင်ရုတ်တရက်ကြည့်ဟာနာမည်လေးကတော်တော်စမ်းတာပေါ့ဟုတ်လားတားဆိုအဖေဆိုတာတခါတော့ကတားပေါ့အမေဆိုတာတခါတော့ကသမီးပေါ့ဟုတ်တယ်လားယောက်ခမဆိုတာတခါတော့ကတမက်ပေါ့တမက်ကြီးပဲအမြဲမနေဘူးသူလည်းရောက်ခါပြန်ဖြစ်တာပဲဟုတ်တယ်လားအဲ့တော့အဲ့ဒါကြည့်တော့ရုပ်ရှင်ထဲမှာမျောသွားတာပေါ့တကယ်တမ်းဆိုတာပါလေအခုကြည့်နေတော့အကြောင်းသူကိုယ်တိုင်ကအကြောင်းအကျိုးနေရာရောက်ခဲ့ပြီမဲ့အကြောင်းပြန်ဖြစ်ရတာရှိတယ်သူကိုယ်တိုင်အကြောင်းလို့ခေါ်နေပြီမဲ့အကျိုးဖြစ်သွားတာရောမရှိဘူးလားဒါကြောင့်စကုဝိညာဉ်စိတ်သည်အကြောင်းမနောဓာတ်စိတ်သည်အကျိုးမနောဓာတ်စိတ်သည်အကြောင်းမနောဝိညာဏတည်းစိတ်သည်အကျိုးမနောဝိညာဏတည်းစိတ်သည်အကြောင်းနောက်ထပ်သူ့ထက်မှလာမယ်ဆိုထုံစမ်းပြီးဆုံးဆက်မှလေဒါမလာဘူးလေဒါမလာဘူးလေဒါဆရာမဖြတ်ထားတာလေဆုံးဆမ်းပြီးရင်ပါလာမှာဆုံးဖြတ်မယ်ဆိုရင်ရောဆုံးဖြတ်တာလည်းမနောဝိညာဏတည်းပဲလေမနောဟောကြည့်ရင်မနောဝိညာဏဓာတုတန်တန်မြုတ်တကားစဓမ္မဒီဘက်လိုက်မနောဝိညာဏဓာတုယာတန်တန်မြုတ်တကားနဲ့စသွားမှာပဲဒီနေရာမှာလဲမဟောတော့တာဟောမယ်ဆိုရင်ဒီရှေ့မှာမြင်သိစိတ်ရဲ့အရှေ့မှာစင်ញင်စိတ်ရှိတယ်လေစင်ញင်စိတ်ကိုဟောကြည့်မနောဓာတုတန်တန်မြုတ်တကားစဓမ္မစကုဝိညာဏဓာတုယာတန်တန်မြုတ်တကားဒီလိုပဲသွားနေမှာပဲဒါပေမဲ့ပေါ်လွင်တာလေးကိုသိအောင်ဆိုတနေရာလေးကိုမြတ်စွာဘုရားထောက်ပြလိုက်တော့စကုဝိညာဉ်စိတ်ကဲမနောဓာတ်စိတ်ကဲတခါပြောမနောဓာတ်စိတ်ကဲမနောဝိညာဏစိတ်သဘောတိသွားရင်နောက်တဲ့ကြောင်သောတာဝိညာဉ်စိတ်ကဲမနောဓာတ်စိတ်ကဲမနောဓာတ်စိတ်ကဲမနောဓာတ်စိတ်ကဲဒီလိုမနောဝိညာဉ်ဒီလိုဟောသွားရင်သာရုသမီးတို့ဒါလေးကိုပဲဒါလေးကိုပဲဆံမတို့သဘောပေါက်သွားပဋ္ဌံပါဠိတော်10ချောင်း10ချောင်းကိုအနန္တရမှာတစ်ခါဟောတမန္တရမှာတစ်ခါဟောဆိုအကြောင်း20အလွတ်ရမသွားဘူးလားကဲဟောကြည့်လိုက်ရအောင်ဆာရွက်မပါပဲနဲ့ ဘယ်ဟုတ်မလဲဖိုက်ပုတ်ကြည့်ပြီးတော့ပူဇော်မယ်ဟောတယ်မယ်နော်အเจ้าဆိုရင်ဓာတုစအကျိုးပဲရင်ဓာတုရစဟဟလာဆယ်မရောဓာတုရနင်းစဆယ်မရောလောလောပြောရင်ရနင်းစမှတ်ထားတယ်ဟဟလာဒီမှာဆိုရင်နော်ဓာတုစဒီဘက်ကျရင်ရနင်းစတခါသူကအเจ้าဆိုရင်ဓာတုစအကျိုးကျရင်ဓာတုရအဲ့ဒီလိုလေးဆိုရင်ဆိုရင်လည်းတော့တမီတို့ဒီတနန်းလေးပြီးအလုပ်ကိုတကယ်ရမှာမယုံဘူးလား ခုတော့မှအလွတ်နည်းနည်းအလွတ်နီးပါးလောက်ရမနေဘူးလားကဲဟောကြည့်ရအောင်ကဲစပြီးတော့ပူဇော်ပေးပါဦးသမန္တံဆိုကြည့်မယ်အနန္တရပိစယောတိသကုဝေညာနာဓာတုတံတံမြုတ်တကားစဓမ္မမနောဓာတုယတံတံမြုတ်တကားနိစ္စဓမ္မနံနန္တရပိစယေနာပိစယော သမန္တန္တရာပိစေယနာပိစေယောနောက်တစ်ရွဲ့ဟောမယ်မနောဓာတုတံတံမြုတ်တကားစဓမ္မမနောဝိညာဏဓာတုယံတံတံမြုတ်တကားနိစ္စဓမ္မနံအနန္တရာပိစေယနာပိစေယောသမန္တန္တရာပိစေယနာပိစေယောသောတာဝိညာဏဓာတု တန်တံမြုတ်တကားစဓမ္မမနောဓာတုယံတန်တံမြုတ်တကားနိစ္စဓမ္မနံအနန္တရာပိစေယနာပိစေယောတမန္တန္တရာပိစေယနာပိစေယောမနောဓာတုတန်တံမြုတ်တကားစဓမ္မမနောဝိညာဏဓာတုယံတန်တံမြုတ်တကားနိစ္စဓမ္မနံ နန္ဒရာပိစေယနာပိစေယောသမန္တန္တရာပိစေယနာပိစေယောကာနာဝိညာနာဓာတုတန်တံမြုတ်တကားစဓမ္မမနောဓာတုယတန်တံမြုတ်တကားနိစ္စဓမ္မနံအနန္တရာပိစေယနာပိစေယောသမန္တန္တရာပိစေယနာပိစေယောမနောဓာတု တန်တံမြုတ်တကားစဓမ္မမနောဝိညာဏဓာတုယံတန်တံမြုတ်တကားနိစ္စဓမ္မနံအနန္တရာပိစေယနာပိစေယောသမန္တန္တရာပိစေယနာပိစေယောဇေယဝိညာဏဓာတုတန်တံမြုတ်တကားစဓမ္မမနောဓာတုယံ တန်တံမြုတ်တကားနိစ္စဓမ္မနံအနန္တရာပိစေယနာပိစေယောသမန္တန္တရာပိစေယနာပိစေယောမနောဓာတုတန်တံမြုတ်တကားစဓမ္မမနောဝိညာဏဓာတုယံတန်တံမြုတ်တကားနိစ္စဓမ္မနံအနန္တရာပိစေယနာပိစေယော သမန္တန္တရာပိစေယနာပိစေယောကာယဝိညာဏဓာတုတန်တံမြုတ်တကားစဓမ္မမနောဓာတုယံတန်တံမြုတ်တကားနိစ္စဓမ္မနံအနန္တရာပိစေယနာပိစေယောသမန္တန္တရာပိစေယနာပိစေယောမနောဓာတုတန်တံမြုတ်တကားစဓမ္မ မနောဝိညာဏဓာတုယံတန်တံမြုတ်တကားနိစ္စဓမ္မနံအနန္တရာပိစေယနာပိစေယောသမန္တန္တရာပိစေယနာပိစေယောသဘောပေါက်သွားပြီဒါဆိုရင်ဒီနားလေးတွေကဖြစ်သွားတာဒီရှိကစင်ရင်စိတ်ဆိုမနောဓာတ်စိတ်ဒီဘက်ကစကုဝိညာဏဓာတ်စိတ်ဒီဘက်ကမနောဓာတ်စိတ်ပြီးမနောဝိညာဏဓာတ်စိတ်စုံစမ်းတာနဲ့ဟာလာဆုံးဖြတ်ထားကြရင်မနောဝိညာဏဓာတ်စိတ်နဲ့မနောဝိညာဏဓာတ်စိတ်ဟောဒါဆိုရင်ဒီနေရာလာပြီ ကောင်းမကောင်းခံစားတယ်လို့ပြောတဲ့နေရာကြရင်ဆံမရုတ်ကကောင်းတယ်လို့ခံစားတာအရှိန်ဟုန်နဲ့ဆိုဇက်တိုက်ဇက်တိုက်ဆိုဒါကိုဆံမရုတ်ကအရှိန်အဟုန်နဲ့ဇက်တိုက်ဇက်တိုက်ဖြစ်တာကိုဇောလို့တုံးတယ်ဟုတ်ပြီနော်မကောင်းဘူးလို့ခံစားရင်ဆံမရုတ်ကနာမည်လေးတက်လိုက်တယ်ကုသိုလ်ဇောလို့တုံးတယ်ဟုတ်ပြီနော် တခါဖရာယဟန္တာတွေကြတော့ဘာပြောလဲဆိုကရိယာဇောလို့တုံးဟုတ်ပြီနော်အဲ့တော့ဒီနေရာလေးကိုမြင်ပြီဆိုရင် ဆမ်မောင်ဒါလေးနည်းနည်းကူညီပါအောင်ဖြတ်ချင်တယ်ဒါလေးအတွဲမြင်သွားပြီနော်ဒါဆိုဒီဘက်အချမ်းလေးကိုဆမ်မပြောတော့မယ်ဇောပြီးရထမှန်ခန်းစားမဲ့ဒါလာအောင်မယ်ဟုတ်လားအဲ့ဒါလေးအတွဲလေးကိုဆမ်မတို့တွဲမယ်အဲ့ဒါဆိုနယ်လေးဒါလေးကိုညင်ခွင်းလေးရှင်းအောင်ဒါဆိုရင်အဲ့ဒီသဘောလေးကိုပြောရင်အော်စိတ်ဆိုတာခုနပြောသလိုအာယုန်နဲ့တော်တာတိုင်စင်ရင်နဲ့စိတ်ပြီးညင်သည်စိတ်ပြီးရင ဒီလိုဖြစ်တော့ဖခင်အကွက်စီအောင်ဟောပြသွားတာအဲ့တော့အဘိဓမ္မာကိုအခုလို့တော့သာရသမီးတို့ကဒါဂျားလေးကနေနားလေယုံတော့လေဆရာမဒါလေးကိုပူဆော်ရင်ဒါလေးနားလေအောင်ပဲပြောတာပေါ့တကယ်အဘိဓမ္မာကိုသင်ရမယ်ဆိုရင်ဒီလိုအပိုင်းနေနားလေဖို့ဆိုတာအပိုင်းတစ်ပိုင်းနေနဲ့သင်ချသင်ရဒါဝီထိပိုင်းလို့ခေါ်တယ်ဟုတ်ပြီနော်အဲ့ဒီကနေပြီးတော့တခါအခုလို့ပထမပိုင်းနေသင်နေဆိုဆရာမတို့အဘိဓမ္မာသင်ကြိုကိုးပိုင်းမှာဆိုရင်ပစ္စည်းပိုင်းမှာသင်ရတယ်အဲ့ဒီလိုမှနှစ်ခုနားလေတာကိုသားတို့သမီးတို့ကဘာမှမသိဘူးသေးပဲနဲ့ဒီလောက်ကလေးနားလဲလဲဆိုတာမဆိုးဘူးပေါ့ဟုတ်ပြီနော်အဲ့တော့အခုဆရာမြတ်စွာဘုရားအဲ့ဒီနေရာမှာအခုကောင်းမကောင်းခံစားတဲ့နေရာလေးနော်ဆရာမကဒါလေးကိုပြန်ပြီးတော့ရေးရမယ်ကောင်းမကောင်းဒါဆုံးဖြတ်ခဲ့ပြီးတော့မှဟာလာဆုံးဖြတ်ပြီးတဲ့အခါမှာကောင်းမကောင်းကိုခံစားတယ်ခံစားပြီးရင်မလုပ်နဲ့ထပ်မှန်ပြီးတော့ခံစားမယ်ဆိုတဲ့နေရာလေးဟုတ်ပြီနော်အဲ့ဒါလေးနေရာလေးကိုဆရာမဒါလေးကိုပြောမယ်။နောက်တစ်ခုတစ်ခါပြောမယ်ဆိုရင်သူ့ရဲ့ရှေ့မှာကဆုံးဖြတ်တဲ့သဘောလေးရောမရှိဘူးလား။ဆုံးဖြတ်တဲ့သဘောလေးလည်းရှိတယ်။ဟုတ်ပြီနော်။အဲ့တော့ဆုံးဖြတ်တဲ့သဘောလေးလည်းရှိတယ်။ထက်မှန်ခံစားတဲ့နေရာမှာကောင်းတယ်လို့ခံစားရင်ဆရာမကခုနပြောလိုက်တယ်။ကောင်းတယ်လို့ခံစားရင်ကုသိုလ်ဇော။နော်ကုသိုလ်ဇောလို့ပြောတဲ့နေရာမှာကုသိုလ်ဇောပဲဖြစ်ဖြစ်မကောင်းမှုလို့ခံစားရင်အကုသိုလ်ဇောပဲဖြစ်ဖြစ်သူကဖြစ်ပြီဆိုအရှိန်အဟုန်နဲ့တွားတဲ့အတွက်ဇက်တိုက်ဇက်တိုက်မျိုးတူမျိုးတူခုနှစ်ကြိမ်ဇက်တိုက်တွားတယ်အဲ့တော့ဒီနေရာမှာကုသိုလ်ဇောလေးဥပတ်ထီပင်လို့ချုပ်ဟာလာချုပ်သွားပြီဥပတ်ထီပင်လို့ချုပ်သွားရင်နောက်ထပ်ကုသိုလ်ဇောလေးဖြစ်ဥပတ်ထီပင်သူတစ်ခါချုပ်သွားရင်နောက်ထပ်ကုသိုလ်ဇောလေးကဥပတ်ထီပင်လို့အဲ့ဒီလိုရင်းနေတော့ရှုပ်တဲ့အတွက်ဆံမတို့ကအဲ့ဒါကိုဘယ်လိုရေးလဲဆိုလို့ရှိရင်ဇောလေးခုနှစ်ခါကိုဆံမတို့ကတဝေထိုးလေးနဲ့ရေးလိုက်တယ်နော်ဇောဆိုတာတဝေထိုးလေးယူလိုက်တော့ပထမတစ်ခါပထမဇောနောက်တစ်ခါဥပတ်ထီဘင်းစကြဝဠာမင်းကြီးနဲ့ရွာဆန်သွားပြီလာပြီဒုတိယဇောလေးကဥပတ်လို့ဖြစ်လိုက်တယ်စကြဝဠာမင်းနဲ့ရွာဆန်ပါကြီးနိုင်ရဒီတစ်ခုကြားမှာဗမာအချားတရားမချားအဲ့ဒါအချားမရှိအချားမဲ့အချားမရှိဆိုအချားမဲ့ဆိုတာဒါကိုပြောတာဟုတ်ပြီနော်ဒါကိုတနည်းတမန်နန္ဒရာပြောရင်စကြဝဠာမင်းကြီးနဲ့ရဆံမမဟုတ်ကြီးတောထွက်သွားပြီ तू မရှိတော့ဘူးမရှိခြင်းအပြင်နောက်ထပ်ตาကြီးနန်းတက်တယ်လေဟုတ်ပြီနော်ဒါဆိုဥပတ်ထီပင်ဟော तू ကလည်းချုပ်သွားပြီဆိုရင်နောက်ထပ်ဇောတစ်ခုကဥပတ်ထီပင် तू တစ်ခါချုပ်သွားရင်နောက်ထပ်ဒီလိုသွားမှာဆိုတော့ဆံမတော့အဲ့လိုမြင်ပြီဆိုရင်ဇောခုနှစ်ခါကိုပေါ်လွင်အောင်ဆိုရင်1 2 3 4 5 6ဟုတ်တယ်လားနောက်ထပ်ခုနှစ်ခုဒီမှာ तू ပြီးသွားတာပေါ့ဟုတ်လား तू အဲ့ပုံစံလေးကိုဆံမတော့ရေးမယ်အဲ့တော့ထပ်မံခန်းစားတယ်ကဲအဲ့ဒါလေးပြီးသွားတဲ့အခါကျရောဒီနေရာမှာကုသိုလ်ဇောဆိုရင်ဒါကိုပထမဇောလို့တောင်းပထမကလည်းဗာပဲလေကုသိုလ်ဒုတိယရောကုသိုလ်တတိယရောကုသိုလ်ကုသိုလ်ကုသိုလ်ကုသိုလ်ဆိုတော့မျိုးတူမျိုးတူလေးတွေတစ်ခုချုပ်ကြည့်ရပြီတစ်ခုတစ်ခုတွားရင်းနဲ့ဒီပထမဇောကုသိုလ်တတိသည်ဒုတိယဇောမှာမြှုပ်နှံသွားတယ်ဒုတိယဇောသည်ပထမကုသိုလ်ထက်အားကောင်းသွားတယ်သူကပထမဇောရဲ့အားပေးမှုရတယ်တခါပထမဒုတိယဇောလေးချုပ်သွားရင်သူကပထမရဲ့အရှိန်မှာပါသွားပြီးတော့ချုပ်သွားရင်တတိယဇောကပိုအားကောင်းသွားတယ်တတိယဇောရဲ့အရှိန်သည်သရုတ်ထဇောဒါဆိုရင်သားတို့သမီးတို့စဉ်းစားကြည့်ရင်ဇောခုနှစ်ချက်မှာဇောခုနှစ်ချက်လို့သုံးပြီဇောခုနှစ်ခုမှာဘယ်ဇောသည်အာအကောင်းဆုံးထင်မလဲဘယ်ဇောသည်အာအကောင်းဆုံးနောက်ဆုံးဇောပေါ့နောက်ဆုံးဇောကိုစာလို့ဇောခုနှစ်ချက်ပြောရင်တတမဇောသည်အာအကောင်းဆုံးဘယ်ဇောသည်အာအနည်းဆုံးလဲပထမဇောသူ့ကိုအားပေးမှာဘာမှမရှိဘူးအဲ့ဒီနေရာမှာကုသိုလ်ဖြစ်ရင်ကုသိုလ်ကုသိုလ်မှာနောက်ဆုံးဇောသည်တိတ်အားကောင်းသွားပြီဖြစ်တဲ့အတွက်သူကအကျိုးပေးရင်သူကတေပြီးဒုတိယဘဝမှာအကျိုးပေးလိမ့်မယ်ဆိုတော့ဒါတွေကကုသိုလ်ဆိုရင်အဲ့ဒါကုသိုလ်ကံမြောက်သွားတာပဲပထမဇောမှာကံမမြောက်သေးဘူးလုတ်တုံးမယ်ဟုတ်ပြီနော်တဒုတိယဇောကံမမြောက်သေးဘူးဟောတတမဇောလည်းဖြစ်ရောပြီးသွားပြီ ဇောကိစ္စပြီးသွားပြီအဲ့ဒါကံမြောက်သွားရင်တဲ့နောက်ဗိဓမာမှာဆိုသင်ရတယ်ကံနေရဲ့အချိုးပေးဖို့အချိန်ကာလတွေဆိုရှိတယ်ဒါအမြဲစိတ်ဝင်စားဖို့ကောင်းတယ်ဆက်မတော့ဒီသဘောတွေမသိတော့ဟာကုကုလိုရင်ငါတို့လုံနေလိုက်ကြတာကုတို့တွေလုံနေလိုက်ကြတာအခုငါတို့ကောင်းကျိုးရတယ်ချက်ချင်းမရဘူးဟောဘက်ကသူကတော့မကောင်းတာတွေလုပ်ပြီးတော့ကောင်းကျိုးတွေရလို့အမွေရလဲရသေးတယ်ရာဓုကလည်းတက်သေးတယ်ငါမှဒီလောက်ကောင်းတာလုပ်ရသားနဲ့စီးပွားရေးကအဆင်မပြေလုပ်ငန်းတွေမှာအဆင်မပြေမာထူးလဲသူ့လိုပဲမကောင်းတာလုပ်တာပဲဆိုဒလာပါလဲဆိုတော့ကံရဲ့သဘောနားမလဲလို့အဘိဓမ္မာမှာမြတ်စွာဘုရားကံရဲ့သဘောသိချဟောထားတယ်ဟုတ်ပြီနော်ဒါတွေအကြောင်းကိုဆက်မတော့ဒါတွေသိရင်သိတယ်ဒါကြောင့်ကံနေမှာကုသိုလ်တွေပြုတ်သွားတဲ့နေရာမှာတတမဇောသည်အားကောင်းဆုံးမှာသူပြီးသွားပြီမဲ့ချက်ချင်းသူကအကျိုးမပေးဘဲနဲ့တေပြီးဒုတိယဘဝကြမှာအကျိုးပေးတယ်။ဟောဒီပထမဇောကဒီဘဝမှာအကျိုးပေးတယ်။ဟောဒီအလဲဇော၅ချက်ကတတိယဘဝကနေနိဗ္ဗာန်မရမချင်းအကျိုးပေးရဆိုဒါလေးတွေကကံတို့ရဲ့အကျိုးပေးဖို့အချိန်ကာလကိုသဘောပေါက်။ဟာဒီလူတယောက်ကမကောင်းတာလုပ်နေပေမဲ့ကောင်းတဲ့အကျိုးလာတာဒီအခုလုပ်တဲ့မကောင်းမှုရဲ့အကျိုးမဟုတ်။ဟိုအရင်တော့ကလုတ်ခဲ့တယ်ဒုတိယဘဝလုတ်တဲ့ကံကောင်းကျိုးလာပေးတာရှိမယ်ဟိုးဘဝအစစ်စစ်ကလုတ်ခဲ့တဲ့ကောင်းတဲ့ကံนี่အကျိုးလာပေးတော့မကောင်းတာလုံနေတော့လဲကောင်းကျိုးတွေရတာဒီမကောင်းမှုရဲ့အကျိုးမဟုတ်ဒါမကောင်းပေမဲ့ကောင်းကျိုးရတာမကောင်းတာတတ်တတ်သူကဟောဒုတိယဘဝမှာအကျိုးပေးမယ်မကောင်းကျိုးတတိယဘဝကြီးအကျိုးပေးဦးမှာဒီဘဝမှာပထမဇောကအကျိုးပေးမယ်ဆိုရင်အာဒီကမကောင်းမှုဒုစရိုက်လုတ်တဲ့သူလူကြားထဲမသွားရဲဘူးဟလာလူလူတက်ခဲ့တဲ့အလွဲသုံးစားလုပ်ခဲ့တဲ့အဲ့ဒါတွေကပထမဆုံးအကျိုးပေးနေတာခုဆရာမတို့ကကောင်းတာတွေလုပ်နေတယ်သို့သောဆရာမတို့ကောင်းတဲ့အကျိုးကချက်ချင်းမလာနေသေးရင်အဲ့ဒါဘာလဲဆိုအရင်တော့ကမကောင်းတာအကျိုးပေးလှည့်ဝင်နေလို့ပဲဒီအချိန်မှာကိုကဘာလုပ်ရမလဲကောင်းတာကိုပဲအစဉ်တစိုက်လုပ်သူ့အကျိုးပေးလက်ကိုရင်ကောင်းကျိုးကလာမလားမလားအေးဒါ့ကိုသဘောပေါက်ရမယ်အဲ့ဒါလေးကကြုံလုံးပြောတာအဲ့တော့ပြောချင်တာကအခုဒီဇောတွေမှာကုသိုလ်ကုသိုလ်ကုသိုလ်တွေဖြစ်သွားရင်ပထမဇောလေးကချုပ်သွားရင်နောက်ဇောကိုကျေစုပေးတာဒီဟောစေချဝရမင်းကြီးနဲ့ယောဆန်တာကြီးနန်းရတယ်လို့ပဲဆိုသူ့မှာပထမဇောမှာဘာတတိရှိလဲအနန္တရတတိရှိတယ်လို့တမန္တရတတိရောရှိတယ်လို့သူမရှိခြင်းအပြင်သူ့ကိုနေရပြီးတော့နတ္ထိတတိရောရှိတယ်လို့သူကင်းကွာသွားရင်နောက်တစ်ခုနေရပေးရင်ဝိကတရောဒီနေရာမှာ၄ခုပဲအရှိတိုင်းပဲသဘောပေါက်ပြီနော်တခါဒါကကုသိုလ်ဇောအကုသိုလ်ဆိုရင်လေအကုသိုလ်အကုသိုလ်အကုသိုလ်ပဲသွားမှာပဲဟုတ်ပြီနော်ဒီနေရာမှာဒါကုသိုလ်ဆိုရင်ဒါကိုဆရာမတို့ကကြည့်ရင်ဒါကုသိုလ်လို့ပြောရင်ဒါဒီကုသိုလ်ဒါကရောကုသိုလ်ကုသိုလ်ကုသိုလ်ကုသိုလ်ကုသိုလ်ကုသိုလ်ဟုတ်ပြီနော်တကယ်လို့အကုသိုလ်ဇောဆိုရင်ဒီနေရာမှာအကုသိုလ်အကုသိုလ်ဒီမှာလေအကုသိုလ်စသည်ဖြင့်သွားလိုက်တာနောက်ဆုံးထိလေအကုသိုလ်ဖះယဟန္တာတွေကြတော့ဒါဆံမတို့အစင်းနဲ့စကုပတာရနဲ့တိုက်ရင်စင်ကြီးမယ်မြင်သိမယ်ဟလာလက်ခံမယ်စုံစမ်းမယ်ဆုံးဖြတ်မယ်ဟလာဆုံးဖြတ်တဲ့အတိုင်းမကောင်းမှုလို့ခံစားသွားတယ်ဆိုတော့အကုသိုလ်တွေဖြစ်သွားတာကြည်ချင်းနဲ့မကောင်းမှုလို့ခံစားဆိုတော့လောဘစောဖြစ်သွားမယ်ဒေါသတွေဖြစ်သွားမယ်ဒီလိုဖြစ်မယ်တချို့ကြတဲ့အခါကျတော့မကောင်းတဲ့အစင်ကြီးတွေ့နေအောင်တော့မှဟိုမှာဟလာပုတ်ပွားနေတာကြီးတွေအလောင်းကောင်ကြီးတွေတွေ့နေအောင်တော့မှဟောကုသိုလ်အနေနဲ့ဟလာဝိပဿနာကမ္မထံရှုရင်ရောမရဘူးလားအော်ဒီလိုပဲဒီအညစ်အကြေးမစင်အညစ်အကြေးတွေဒီတိုင်းတွေးနေပါလားမဟုတ်ဘူးအော်ဒါလေးသူများတွေအတွက်ဖယ်ရှားလိုက်ဦးမယ်ငါလည်းမကြိုက်ဘူးသူများလည်းမကြိုက်ကုသိုလ်ဖြစ်မသွားဘူးလားနောက်ဆုံးဒီခန္ဓာကိုယ်ကြီးပုပ်ပွားနေတာကြည့်ပြီအော်ငါခန္ဓာကိုယ်ကြီးလည်းခုနေတော့ပြင်နေလို့သာမပြင်းမထိုင်ဒီလိုပဲအတုပကြီးလို့ဖြစ်မှာပါပဲဆိုဟောမကောင်းတာမြင်ပေမဲ့နှလုံးသွင်းတတ်တာမှန်သွားရင်ဆုံးဖြတ်ချက်မှန်သွားရင်ကုသိုလ်တွေဖြစ်လို့ရတယ်ကောင်းတဲ့အာယုံအင်မတန်ချောအင်မတန်လာတဲ့မြတ်စွာဘုရားအစင်းကိုယ်တော်မှမြင်ပေမဲ့အတချို့ကြရင်ဖယားကိုမကြည့်ရတဲ့သူကဒေါသဖြစ်တာပဲဟုတ်တယ်နော်အရှင်ဝက်ကလိတို့ဆိုရင်မြတ်စွာဘုရားကိုကြည်ညိုတာလွန်ပြီးတော့ကြည်ညိုလွန်းလို့ဆွန်းစားတဲ့အချိန်ရယ်ကိုယ်လက်တုပ်တင်တဲ့အချိန်ဆွန့်ခံတဲ့အချိန်တွေကလွဲတာနဲ့ဖယားရှိမှထိုင်တနေကုန်ထိုင်ပြီးသူကတစိမ့်စိမ့်ကြည့်နေတာဖယားကိုထိုင်ကြည့်နေတာဘာလဲလဲသူကတက်မတဲ့စိတ်နဲ့သူကြည့်နေဆိုရင်ဖယားကိုဖူးနေပေမဲ့သူ့မှာဘာဖြစ်လဲအကုသိုလ်ဖြစ်တယ်ဒါဆိုရင်ကိုယ့်ရဲ့နှလုံးသွင်းမှုပေါ်မူတည်ပြီးတော့အကုသိုလ်ကုသိုလ်တွေဖြစ်ပေမဲ့ဖျားဆားရှိတဲ့ယဟန္တာကြီးတွေကြတော့ဘလို့အစင်းဘလို့အာယုံတွေပဲမြင်းမြင်းသူတို့ကြတော့ကုသိုလ်လည်းမဖြစ်တော့ဘူးအကုသိုလ်လည်းမဖြစ်တော့ပဲနဲ့ဒီအချိန်ကျရင်ကရိယာဆိုတာဖြစ်သွားတယ်ဟုတ်ပြီနော်အဲ့တော့ဒီနေရာမှာကရိယာဇောဆိုတာလေးဖြစ်ပဲဖျားယဟန္တာတွေကြရင်ဒီနေရာမှာဘာဖြစ်လဲကရိယာကြီးပဲဖြစ်တယ်ကဲဒါလေးကိုလည်းသားတို့သမီးတို့သိရအောင် အဲ့တော့ခုပုံစံကမြတ်စွာဘုရားစိတ်တွေကိုဒီအချိန်မှာအမျိုးအစားခွဲတဲ့အခါမှာဝိညာဏဓာတ်နဲ့ဒီနေရာဇောနေရာမှာမဟုတ်တော့